Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇန်နဝါရီလ5ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ1169.25ရိုကနေဓာတ်ရိုက်အသံတွင်နေပါပြီရှင်စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်မဧတနာကျော်ပါအမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရပ်ဆိုင်ထားမှုကမနေ့ကပဲနှစ်ပတ်ပြည့်သွားပြီမဲ့မကြာခင်ဒီကိစ္စတွေပြီးဆုံးသွားမယ်ပေါ့မတွေ့ရပါဘူး။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းကုလသမဂ္ဂကပြောသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ထိတ်တန့်ရောက်တဲ့တဲ့နေ့ဒီညနေပြောပြဖို့ရှိပါတယ်မဆုံမရင
်။ဟုတ်ကဲ့ပါရှင်။ဒီညနေကင်းသောတာရှင်နေနာဆင်ရမာကတော့ရပ်ဆိုင်ထားရတဲ့အမေရိကန်အစိုးရလုပ်ငန်းတချို့ပြန်လည်လည်ပတ်ဖို့အမေရိကန်သမ္မတနဲ့ကွန်ကရစ်လွှတ်တော်ခေါင်းဆောင်နေအင်ဖြူမှာထပ်တွေ့ခဲ့ကြပါတယ်ဒါပေမဲ့ပြည်လည်မှုတော့မရရှိခဲ့တဲ့အကြောင်းသတင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့ဒါကတော့ဒီမန္တလေးတိုင်းရတနာဘုံတက္ကသိုလ်ဝင်းထဲမှာကျောင်းသားတွေရဲ့ဆန္ဒပြပွဲကိုတည်င်းယူနေတဲ့သတင်းနောက်တွေကိုရိုက်နှက်ဖို့အတွက်အမှုဇီဝပေဒဌာနပါမောက်ခါကတွန်းအားပေးခဲ့တဲ့ပုံမှာသတင်းမီဒီယာကောင်စီကစုံစမ်းနေတဲ့သတင်းအပြည့်အစုံထိုင်းမြန်မာနယ်စပ်မှာတော့မူရီကုံကူးတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲတွေဖြစ်ပွားကြတဲ့သတင်းနောက်အမေရိကန်ပြည်ထောင်စုကအနာရေးဝန်ဆောင်မှုလုပ်ငန်းတွေအကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရပ်ဆိုင်ထားမှုကမနေ့ကပဲနှစ်ပတ်ပြည့်သွားပြီဖြစ်ပေမလို့ဒီကိစ္စတွေမကြခင်ပြီးဆုံးသွားမယ်ပုံမတွေ့ရပဲသမ္မတဒေါ်နယ်ထရမ့်မက္ကဆီကိုနယ်စပ်တိုင်းကာမဲကိစ္စအစိုးရအသုံးစီငွေတောင်းထားတာနဲ့ပတ်သက်လို့လွှတ်တော်နဲ့ညှိနှိုင်းမရဖြစ်နေတာတွေကိုပြည်လည်အောင်လို့ဒီသတင်းပတ်ကုံရက်တွေမှာလည်းတာဝန်ရှိသူတွေဆက်ပြီးတော့စူးစမ်းနေကြရပါတယ်တိုင်းကာရေးဒေါ်လာတန်း5600ကိုသဘောမတူပေးလို့ဖြစ်ရတဲ့ဒီအစိုးရလုပ်ငန်းတွေရိုက်ဆိုင်မှုကြီးအဆုံးတက်နိုင်အောင်လို့အောက်လွှတ်တော်ခေါင်းဆောင်တွေနဲ့တောက်ကြနေတော့ကသမရတွေ့ဆုံဆွေးနွေးခဲ့တာတော်တော်အောင်မြင်ပါတယ်လို့သမရထရမ့်ကပြောသွားခဲ့တာပါဒါပေမဲ့လည်းဒီအစည်းအဝေးနဲ့ပတ်သက်လို့ဒီမိုကရက်ခေါင်းဆောင်တွေပြောတဲ့ပုံကတော့နောက်တစ်မျိုးပါအောက်လွှတ်တော်ဥက္ကဋ္ဌအစ်စ်ဖြစ်လာတဲ့လွှတ်တော်မဲ့နန်စီပလိုစီကအချိန်နှစ်နာရီလောက်တောက်လျှောက်ဆွေးနွေးခဲ့ကြတာဟာအငင်းခုံတက်တက်ဖြစ်နေခဲ့ရပြီးတော့အစိုးရလုပ်ငန်းတွေပြန်ပြောမလဲပတ်နိုင်တဲ့ရွေးတော့ဒီပြဿနာကပြေလည်သွားမှာမဟုတ်ဘူးလို့ဆိုပါတယ်ဒီမိုကရက်အထက်လွှတ်တော်မဲ့ချက်ရှူမာသတင်းတော်တွေကိုပြောခဲ့တာကတော့သမ္မတထရမ့်ကအစိုးရပိတ်ထားတဲ့ကိစ္စကိုအချိန်တော်တော်ကြာကြာဆက်ပြီးလှုပ်ထားမယ်ဆိုပြီးတော့ချိန်ကျောက်ခဲ့တဲ့အကြောင်းလရွေနှစ်တွေတောင်မှချီပြီးကြာနေတယ်လို့တော့မှသူပြောခဲ့တယ်လို့ဆိုပါတယ်ရှင်
အမေရိကန်ကဆိုမာလီနိုင်ငံမှာလုပ်နေတဲ့သူတို့ရဲ့စစ်ဆင်ရေးတွေကိုရှော့ချဖို့စီစဉ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကညှင်းဆိုလိုက်ပါတယ်။ဆိုမာလီမှာရှိတဲ့အမေရိကန်စစ်ဆင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးလက်လောမှာမူဝါဒအပြောင်းလဲမရှိဘူးလို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေးတတ်တမှု Candice Trash က VOA ကိုပြောပါတယ်။အမေရိကန်အနေနဲ့ဆိုမာလီအစိုးရကအယ်ရှဘတ်တဘုံတွေကိုနှိမ်နှင်းဖို့လုပ်နေတာတွေကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်တယ်လို့လည်းပြောပါရယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကအယ်ရှဘတ်တဘုံအဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူတွေကိုခြေမုံနိုင်လိုက်တာကြောင့်အမေရိကန်အနေနဲ့ဆိုမာလီနိုင်ငံမှာစစ်စင်ရေးတွေကိုရှော့ချသွားဖို့စီစဉ်နေတယ်လို့ American NBC သတင်းဌာနကတောက်ကြနေမှာပြောကြားခဲ့ပါရယ်။2018အတွင်းအယ်ရှဘတ်တဘုံတွေကိုတိတိကျကျပြစ်မှတ်ထားပြီးလေကြောင်းကနေ48ချိန်အမေရိကန်ဘက်ကတိုက်ခိုက်ခဲ့တယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါရယ်။ဒါပြင်2018ခုနှစ်မှာ35ချိန်နဲ့2016မှာ15ချိန်လုခဲ့တာဖြစ်ပါတယ်။ဒေသတွေမှာအယ်ရှဘတ်တဘုံအဖွဲ့တွေလွတ်လပ်စွာလှုပ်ရှားနေတာတွေကိုရပ်တန့်နိုင်အောင်နဲ့အကြမ်းဖက်အဖွဲ့ကွန်ရက်တွေကိုဖိအားတွေထိုးပြီးတော့ပြေးသွားနိုင်မှုအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ဇန်နဝါရီ2ရက်နေ့ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့2018ဩဂတ်စ်လစီးရင်ရတော့ဆိုမာလီနိုင်ငံမှာအယ်ရှဘတ်တဘုံတိုက်ခိုက်ရေးတမ3000ကနေ9000ကြားရှိပြီးတော့ဆိုမာလီနိုင်ငံက ISIS ကြောအဖွဲ့ဝင်80ကနေ250လာကြားလောက်ရှိတယ်လို့ခန့်မှန်းကြောင်းအမေရိကန်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အီရန်နိုင်ငံကနေဆန့်တက်နေတဲ့ဂျိုရု3လုံးဟာလွတ်မတေခင်အဆင့်ဆန့်တက်မှုတွေမှာအောင်မြင်တယ်လို့အီရန်တယ်လီဖုန်းနဲ့ဆက်သွယ်ရေးဝန်ကြီးကဒီကနေ့စနေနေ့မှာပြောသွားပါတယ်။ဝန်ကြီးမိုဟာမက်ဂျာဗက်အဇာရီဂျာရိုမီကထွေထွေလူမှုကွန်ရက်ကနေကြေညာသွားပြီမဲ့လေအဲ့ဒီဂျိုရုတွေကိုဘယ်တော့ပြစ်လွတ်မလဲဆိုတော့ပြောမသွားပါဘူး။များသောအားဖြင့်အီရန်ကသူတို့ရဲ့အာကာသဆိုင်ရာအောင်မြင်မှုတွေကိုဖေဖော်ဝါရီလမှာထုတ်ပြလေရှိပါတယ်။သူတို့ရဲ့1989အစ္စလမ်ဒေါ်လာရေးအထိမ့်အကာလဖြစ်ပါတယ်။အီရန်ကပေါင်200လေးပြီးတော့စီးရင်မဟုတ်တဲ့ပါယမ်ဂျိုရုကိုအီရန်ရဲ့စမောဂျိုရုတဲ့ဒုံးကျည်ကိုအသုံးပြုပြီးတော့မိုင်း310ဝေးတဲ့ကမ္ဘာပတ်လမ်းစီကိုပို့ပေးမယ်လို့အင်္ဂါနေ့ကပဲကြေညာသွားခဲ့တာပါ ကျွန်တော်တို့ကလည်းဒီလိုမျိုးအီရန်ကဂျိုရူလွတ်တင်တာတွေဟာနျူကလီးယားလက်နက်တည်ယူနိုင်စွမ်းရှိတဲ့ပယ်ရင် တက်ဒုံးဂျီနဲ့ပတ်သက်လို့ဘာမှမလုပ်ရဘူးဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအားကဏ္ဍဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အီရန်ကတော့သူတို့ဂျိုရူလွတ်တာဟာယူရန်ရဲ့ဆုံးဖြတ်ချက်ကိုမထိခိုက်ဘူးလို့ဆိုပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားမှာရယူထားတဲ့2003ခုနှစ်ညူကလ ီးယား အစီအစဉ်သဘောတူညီမှုအရဖျက်သိမ်းပေးထားတဲ့အရေးယူပိတ်ဆို့မှ อิรานနိုင်ငံကလည်းဒီဂျိုရူးလွတ်တင်ရေးအစီအစဉ်ကိုစူးစမ်းနေတာနှစ်တော်ကြာပါပြီ။အမေရိကန်နဲ့မဟာမိတ်တွေကတော့အီရန်ကအဲ့ဒီအစီအစဉ်ကိုတုံ့ပြန်တာဝေးပြစ်တုံးနေထွန်းနိုင်မလားဆိုပြီးတော့စိုးရိမ်နေကြတာပါ။အီရန်ကပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာလည်းဂျိုရူးတွေတော်တော်များများတိတ်ပြီးတော့ကြာကြာမခံတဲ့ဂျိုရူးတွေကိုစမ်းတပ်ပြစ်လွတ်နေခဲ့ပြီးတော့2017ခုနှစ်ကဆိုရင်တော့အာက
PRLCC တို့တွေ့ဆုံမေးမြန်းခန်းအစည်းအဝေးကိုအီဂျစ်နိုင်ငံဘက်ကမထုတ်လွှင့်စေခြင်းဘူးလို့ပြောလိုက်ပါတယ်။အီဂျစ်သမ္မတနဲ့တွေ့ဆုံမေးမြန်းပြီးတဲ့နောက်အသိမချခဲ့ပါပဲ။အီဂျစ်တန်ယုံကဆက်သွယ်လာခဲ့ပြီးတော့ဒါကိုထုတ်လွှင့်ပြသခြင်းမပြုဖို့တောင်းဆိုခဲ့တယ်လို့ CBS ကသူတို့ရဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ Egypt sedang ini terus ia digayamah pada Israel ni kerana buang sahaja ni lalu terma sesiaga di dua sahaja memang terma TV berjaga bade. Egypt ini Israel ni buang sahaja mulai cecah memang lalu sahaja surat mangkang lalu LCCG berjaga. Egypt ni Israel buang bila IS Islamic Sunni degu sahaja jangan mati kain ni lalu berjaga. Tapi Egypt ni engga ni engga jangan cawat lalu panzi tinggi tarik lalu lukun sahaja pun Asia lalu berjaga. Biar orang pada bila le. Scott Bailey ka di interview tu mah mimpi angkai video. Ijat temra karo di HRW pun ini di CN ko bega ni yad leh mati jauh leh. Ijat nainga mah nainga ijat nama si jauh. Dunia tu deka terus ya sonya utui kori ko pasamu lode khamara terus ni ne dari ko jahpia dasi nai mo cuza resu video tumpi angkai baik. Mia.
Bui American dan ini ber mima pada season ni ko. ยันนี่ช่องไหนด้วยกันนี่ยันนี่คนไหนที่ไซโดมิดาสักคนกิโลฮัสติคนชาวเชตตงยาไซโดมิดาสักกูกิโลฮัสติงงางาชาวงานเนี่ยไซโดมิดาหนึ่งสังงากิโลฮัสติเจ็ดกูชาวงานด้วยกันนี่ก็ทุ่งเป็นอยู่อะไรเนี่ยฟิโอเอเมริกันแต่งงานในที่ต่างประเทศนี่เสียบีรอบเจ้าเปล่าไปต่อมาไม่ใช่ อินเดียในยามยาวชินีเรื่องโรฮิงญามุสลิมเรื่องมีมาในงานกูเปลี่ยนปุ๊บด้วยอินเดียก็ส่งเช็คให้เราในประเด็นลุตบอมาจ้าจังทุกข้าเดียร์สัญญากุลาดมกับมหาเมนจีเพื่อยูเอ็นเอเชียก็เปลี่ยนจ้าตัวเกี่ยวไปทุกข้าเดียร์พี่เนี่ยคุณลงเจเน่ดูเรื่องกูบ้าจังคุณลุงมีเปลี่ยนปุ๊บยาดเลยสุราอินเดียต่างวันชีดูเรื่องกูมีเมียนไทยหรือยูเอ็นเอเชียก็เปลี่ยนไปทีละมีโรฮิงญาทุกข้าเดียร์กูเปลี่ยนปุ๊บต้องอะไรมาดูที่อันยาพิจารณ์ที่กิจสังกู
Magirawa. Indiama UNACIANE, Dokade, see Mapon Tintare, Mita, the Sugu, Pigade, Jada, Brinigare, Piambola Dapsibai. Indiana Ganeo, Diamu, Coemune, Natonsaton Gunikrega, Drugo, Adan Dinema, Town Chatarapsibai. Tigates Nepatalo, UNACIAGA, India Anavanugo, Jenjang, Panjavi Mele, Druvaga, Pama, Dongyana, Mayashi, Ulu, Legula, the Magagasuai. But
မှာတစ်ခေါက်2000ဆက်ရှိအော်တိုဝါမှာလေရိုဟင်ဂျာမျိုးသားခုနှစ်ဦးကိုအိန္ဒိယကရခိုင်ပြည်နယ်ကိုပြန်ပို့ခဲ့တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာ ဒီလူတွေရဲ့ရုပ်လောင်းကိုပင်လယ်ကမ်းဆက်ဘီနာမှာရှိတဲ့ဝီဘီလမ်းမှာဖိမှာစိတ်ကြွစေတောင်းကြောင်းနဲ့အတူတူရှိရတာဖြစ်တယ်လို့တက်ကနမျိုးရဲရာရှိပရိုဒက်ကူမာဒတ်ကပြောပါတယ်။အဲ့ဒီဒုက္ခသည်နှစ်ယောက်လုံးဟာဒေသတွေမှာနာမည်ဇိုးနဲ့ကြော်ကြားတဲ့မွေးစေးရောင်းဝယ်သူတွေဖြစ်ကြပြီးတော့သူတို့ဟာမွေးကမ်းအတွက်အကျိုးမြတ်တွေမြောက်ခွဲဝေရင်းအစဉ်ပြေဖြစ်ပြီးတော့အသက်ခံလိ နာပိုင်းတွေကပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အပူပိုင်းမောင်းနိုင်ကြောင့်ထိခိုက်မှုတွေဖြစ်လူနည်းဆုံးတဦးသေဆုံးသွားခဲ့ရပြီးတော့အခုတော့ကပ်ပလီပင်လည်းပြင်ဘက်ကိုရွှေ့သွားပြီထိုင်းတောင်ပိုင်းမှာဖယ်ရီတင်မော့ခီးစဉ်တွေလေးစိတ်တွေပြန်ပြောဖွင့်နေပြီဖြစ်ပါတယ်ထိုင်းရဲ့နယ်မြေကြီးကမ်းခြေတွေမှာအကြီးအကျယ်ထိခိုက်ပျက်စီးမှုတော့ဖြစ်မသွားပါဘူးခေါ့စမွေကျွန်းမှာရေကြ
Tazuma Diego Maradona Hagu Kama Singani Pian Sena Vilo, two at the Mifidu Gajali Bari, Maradona Yoga Kuda Muchinia, Tibio Suin Yam Si Bulo Le Piovare, Gukama do a Nikoni Pibido in Pianyoni Pidelo, Maradona at the Mifidu Gapio Bari, come here.
Direct from Washington, the voice of America.
စနေနေ့နေ့ကရင်နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ရက်ဆိုင်ထားရတဲ့အမေရိကန်အစိုးရလုပ်ငန်းတချို့ပြန်လည်လဲပတ်နိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေအိမ်ပြူတော်မှာထပ်မံတွေ့ဆုံခဲ့ကြပါမယ်လို့အင်းနီဂျင်မက္ဆီကိုနိုင် ဲ့သတိပေးခဲ့ပါတယ်ဒီကြောင့် VOA အင်ဂျီရောသတင်းတော့ပက်စီဝီတာကူဆာဝရာသတင်းပေးပို့ထားတာကိုအောင်လွင်ပြောပြပေးပါရှင
်ဆူရလုံငန်းတချို့ရက်ဆိုင်ထားတာသတင်းသုံးပတ်ထဲရောက်လာတဲ့အချိန်ထိဘဏ္ဍာရေးတုံးစီအတွက်ညှိနှိုင်းလို့မရသေးတဲ့အထက်မှာတော့အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဒတိုင်းကာမဲ့စီစဉ်ကအထူးကအဟန္တာဖြစ်နေတာပါလူတော်ခေါင်းဆောင်တွေနဲ့အင်ဂျီရောမှာသမရကတပတ်အတွင်းဒုတိယအကြိမ်တွေ့ပေမဲ့ပြည်လည်မှုမရပဲဖြစ်နေပါတယ်သမ္မတဒေါ်နယ်ထရန့်ကတော့ဒတိုင်းကာမဲ့အစီအစဉ်ကိုကွန်ဂရက်စ်တော်ရဲ့ထောက်ခံမှုမရရင်လည်းသူ့မိန့်နဲ့စောင့်နေတယ်လို့ဆိုပါတယ
် We could call a national emergency and build it very quickly and it's another way of doing it but
ငါကရေးပေါ်အခြေအနေကြီးညာပြီးမြန်စောင့်လိုက်လို့ရပါတယ်ဒါကလုံးလို့ရတဲ့နည်းတစ်နည်းပါဒါပေမဲ့လည်းစစ်ဆက်ညှိနှိုင်းတဲ့လုပ်ငန်းစဉ်အတိုင်းလုပ်မယ်ဆိုရင်လည်းလုပ်ဖို့ခွင့်ရပေးထားပါတယ်
သမ္မတထရမ့်ကတော့နေဆက်တိုင်းကာဖို့ဒေါ်လာ5ဘီလီယံတောင်းခံထားပြီးအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မှုနဲ့နေဆက်လုံခြုံရေးအသုံးစရိတ်တွေဆက်လက်ညှိနှိုင်းနေစေကာလမှာအမိမြေလုံခြုံရေးဝန်ကြီးဌာနရပ်ပေါင်း30လက်ပတ်သွားနိုင်မယ့်အစီအစဉ်တစ်ချက်ကိုအတိုက်ခံဒီမိုကရက်ပါတီကအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာတဲ့နန်စီ ဖလိုစီကကန့်လန့်ခဲ့တာကိုလည်းပယ်ချခဲ့ပါတယ်အောက်လွတ်တော်ဥက္ကဋ္ဌကတော့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးဦးစားပေးဖို့လိုတယ်လို့ပြောခဲ့တာပါ
We really cannot resolve this until we open up government and
we ဆွေတုံငန်းနေမလဲပတ်မချင်းဒီကိစ္စကိုလက်တွေ့ကျကျဖြေရှင်းလို့မရနိုင်ပါဘူးဒါကိုလည်းတမရကိုခက်ရှင်းရှင်းပဲပြောထားပြီးပါပြီ
လက်တလုံးမှာဆွေအလုံးငန်းတချို့ရက်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း၈သိန်းလောက်အလုံစင်းဝင်မရတာဓမ္မမောဝင်လည်းအလုံစင်းမိမဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဘဏ္ဍာဝင်နဲ့လက်ပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေလည်းပိတ်ထားပါတယ်ထက်လွတ်တော်လူနည်းစုဒီမိုကရက်ကောင်းဆောင် Chuck Schumer ကတော့အမေရိကန်လူထုကိုသမ္မတကတရားခံမလုပ်သင့်ဘူးလို့ဝေဖန်ပါတယ်
။ He resisted. In fact, he said he'd keep the government closed for a very long period of time.
သူကလက်မခံတာပါ။တကယ်တော့အစိုးရလုပ်ငန်းတွေကိုလရည်နှစ်တွေခြီးပြီးတော့တောင်အကြာကြီးရထားဖို့လည်းသူပဲပြောခဲ့တာပါ။
သမ္မတထရန့်ကတော့သူ့ဘက်ကပြင်ဆင်ထားတဲ့အခြေအနေကိုပြောခဲ့တာသာဖြစ်တဲ့အကြောင်းတုံ့ပြန်ထားတာပါ။ပြည်လည်မှုမရသေးတဲ့ညှိနှိုင်းမှုတွေသတင်းပတ်ကုန်ရက်တွေမှာလည်းဆက်လုပ်သွားနိုင်မှုသမ္မတရဲ့အကြံပေးပုဂ္ဂိုလ်တွေနဲ့ဒီမိုကရက်တစ်ဘက်ကညှိနှိုင်းမဲ့သူတွေကိုသမ္မတကဖိတ်ကြားထားပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ပြည်တော်စုကိုအယွံမြောက်သေးတဲ့ကလေးဘဝမှာမိဘရင်နဲ့အတူတရားမဝင်ရောက်လာကြတဲ့သူတွေကိုတရားဝင်နေထိုင်ဝင်ပေးမဲ့ဥပဒေတရားကိုလည်းသမ္မတဘက်ကလက်ခံကောင်းလက်ခံမဲ့အရေးယောင်တွေပြသခဲ့တာပါ။ဆွေရလုံငန်းတွေဒီစိတ်ပိုင်းရထားရတာအခုဆိုရင်သတင်းသုံးပတ်ထဲရောက်လာချိန်မှာပဲသမ္မတကတော့ဆွေရဝန်ထမ်းတွေကိုယ်ကလုပ်ငန်းတွေရထားတာကိုထောက်ခံကြတယ်လို့လည်းပြောခဲ့တာ
ပါ The people that won't get next week's pay or the following week's pay
ဒီလိုပဲဖြစ်ဖြစ်နောက်သတင်းပတ်တွေမှာပဲဖြစ်ဖြစ်လာစားများကြမဲ့လူတွေကိုတကယ်တမ်းသိသိချာချာကြည့်လိုက်ရင်အမကြီးခင်ဗျာဒါကပိုအရေးကြီးပါတယ်ဆက်လုပ်သွားပါလို့ပြောကြလိမ့်မယ်ထင်ပါတယ်
ဆိုရလုံငန်းတချို့ရက်ဆိုင်ထားရတဲ့အတွက်ဝန်ထမ်းတွေလစာမရပဲအလုပ်ဆင်းနေရတာဥပဒေနဲ့မညီဘူးဆိုပြီးအစိုးရဝန်ထမ်းအလုပ်သမားတမကတစ်ခုကလည်းအစိုးရကိုတရားစွဲထားပါတယ်ဝန်ထမ်းတွေလစာမရပဲဖြစ်နေရတာလူမဆန်တဲ့လုပ်ရအဖြစ်နဲ့လည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ခေါအောင်လွေဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။မန္တလေးတိုင်းရတနာပုံတက္ကသိုလ်ဝင်းတွင်ကကျောင်းသားတွေရဲ့ဆန္ဒပြပွဲကိုသတင်းယူနေတဲ့သတင်းတောက်တွေကိုရိုက်နှက်ဖို့အတွက်အနုစည်းဝါဗေဒဌာနပါမောက်ခဒေါခင်တက်ကျော်ကနေတွန်းအားပေးခဲ့တဲ့ဖြစ်ရပ်ကတော့သတင်းသမားတွေအနေနဲ့လွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတဲ့အပေါ်မှာစုံစမ်းဖော်ထုတ်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပါတယ်။ကိုညံဝင်းအောင်ပြောပြပေးပါရှင်။
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ28ရက်နေ့ကမန္တလေးတိုင်းအမရပူရမြို့နယ်မှာရှိတဲ့ရတနာဘုံတက္ကသိုလ်ရှိမှာကျောင်းသားတွေရဲ့ဆန္ဒပြပွဲဖြစ်ပွားခဲ့ပြီးအဲ့ဒီဖြစ်ရပ်ကိုသတင်းယူနေတဲ့သတင်းတောက်တွေကိုရိုက်နှက်ဖို့အနုစည်းဝဗေဒဌာနပါမောက္ခဒေါခင်တက်ကျော်ကတားဆီးခဲ့တဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်မီဒီယာပေါ်မှာပြန့်နှံ့နေတာပါအဲ့ဒီဖြစ်စဉ်မှာသတင်းသမားတွေလွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားဖို့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီကလူ၅ဦးပါတဲ့စုံစမ်းရေးကော်မတီတစ်ရပ်ကိုဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ၃ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဒီကိစ္စကိုကောင်စီကစုံစမ်းစစ်ဆေးရလောက်အောင်လိုအပ်နေပါပြီလား။အဲ့ဒီစုံစမ်းရေးကော်မတီရဲ့အတွင်းမှဦးတာလွန်ဆောင်ထက်ကအခုလိုပြောပါတယ်
ဆိုတော့ကျွန်တော်နိုင်ငံမှာဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဟိုအများကြီးကျွန်တော်တို့ကခံမှတ်ကြရေပေါ့နော်အစိုးရဝန်ကြီးဌာနပဲဖြစ်ဖြစ်အစစ်တပ်လိုအဖွဲ့ကြီးရမယ်ဖြစ်ဖြစ်ကျွန်တော်တို့လည်းပတ်သက်လို့ရှိရင်အများနဲ့သူ့ရဲ့ဟိုမကောင်းတဲ့သဘောထားတွေတွေ့နေကျွန်တော်တို့ငြင်းချမ်းနေရညာလာတာဗျညာလာတော့အခုကိစ္စအတိုင်းရဲ့အဖွဲ့ကြီးရလို့ညာတယ်နောက်တစ်ခုကတော့ကောင်စီရဲ့လုပ်ငန်းသတင်းမီဒီယာမျိုးတွေအခန်းငါကောင်စီရဲ့လုပ်ငန်းတွေပုံမှန်20ခန်းနေမှာပါပါလဲဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာလို့ရှိရင်ကောင်စီကအများပြည်သူကိုထုတ်ပြန်ကြေညာနိုင်တယ်ဆိုရင်ဒီရဲ့ဥပဒေပြဋ္ဌာန်းချက်ရှိတဲ့အတွက်ကြောင့်လို့ဒါကိုစုံစမ်းပြီးတော့ဟိုဘယ်လိုဖြစ်တယ်ဆိုရင်ကိစ္စကိုကျွန်တော်တို့ဟိုမေးမြန်းမယ်ပေါ့နော်ဒီလိုရှိတော့မှကျွန်တော်တို့အစီအစဉ်ကထွက်လာမယ်အဲ့ဒီအပေါ်မှာမှကောင်စီကနေပြီးတော့အများပြည်သူကိုတိုင်းပြည်ထုတ်ပြန်ကြေညာမှာပေါ့နော်
ဆိုတော့အခုလိုမျိုးပေါ့နော်စုံစမ်းပြီးရင်ရောဘယ်လိုတွေဆက်လုပ်သွားမှာပါလဲ
အဲ့ဒါကျွန်တော်တို့ကဒီဖြစ်စဉ်နဲ့အခြေအနေတွေမူတည်ကဘယ်လိုဆက်လုပ်မလဲဆိုတော့လုံပိုင်မှုရှိတယ်ရောအများကြီးပဲကောင်စီရဲ့လုပ်ငန်းစီတွေပါလဲပါတယ်ပြီးတော့ကောင်စီနေနဲ့ဟိုသူ့ရဲ့ဟိုပေါ့နော်ဥပဒေပါအဖြစ်ကြီးမှာသူကမီဒီယာလောကတစ်ခုလုံးကိုစားပြုတဲ့သဘောရှိတဲ့အခါကျတော့အဲ့လိုဆက်လုပ်မဲ့ဟာရောကောင်စီရဲ့29ဦးရဲ့သဘောထားတော့မူတည်ရကြကျွန်တော်တို့ကတော့အခုပေါ်မူတည်နေတဲ့အခါကျတော့ကျွန်တော်စုံစမ်းပါပေါ့
ဟုတ်ကဲ့ဆိုတော့ဟိုတကယ်လက်တွေ့မှာရောဘယ်လိုအရေးယူဆောင်ရွက်နိုင်တာမျိုးတွေရှိပါ့မလဲ
ကျွန်တော်တို့ကအရေးယူဆောင်ရွက်တဲ့အဖွဲ့အစည်းရောမဟုတ်ဘူးကြာကျွန်တော်တို့ကဒီမီဒီယာလောကအတွက်ကျွန်တော်တို့ကကြိုးစားပြုပြီးတော့ဒီလိုအခြေအနေတော့ရှိတာကိုပို့ပြီးတော့နိုင်ငံတော်တမရနဲ့တိုင်းပြည်ကိုရှင်းလင်းနိုင်တဲ့အဖွဲ့အစည်းပေါ့နော်အဲ့တော့ကျွန်တော်တို့ကဒီမှာတစ်ဆင့်ဟာဒီလိုရဲ့ဒရင်းလက်ခွဲဟာထိခိုက်နေရတယ်လို့ပြောလိုက်လို့ရှိရင်ဒီအတဟာဒီတမရကလည်းဖွဲ့စည်းထားတဲ့သာဒီမီဒီယာဥပဒေပေါ်ပေါက်လာတဲ့အဖွဲ့အစည်းတစ်ခုကနေထွက်တဲ့အပံဖြစ်တဲ့အတွက်ကြောင့်ပေါ့။ဒါမှအဖွဲ့အစည်းရထွက်တဲ့အပံကပြည်ပြည့်ကျင်းတယ်
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာမေးစရာရှိတာကလေအခုလို့ဖြစ်ပြက်နေတာတွေကသတင်းသမားတွေအပေါ်မှာဒီဆရာမအပါဝင်လူတို့ရဲ့အမြင်တွေကမကောင်းဘူးဖြစ်နေသလား။ယုံကြည်မှုတွေပြက်နေတဲ့သဘောလို့ရောမယူဆနိုင်ဘူးလား။
ဆိုတော့အကြောင်းအရာတွေကျွန်တော်ကဟိုဒီယူကလစ်ထဲမှာကြည့်ရတာတခုရဲ့လည်းကျွန်တော်တို့ဆုံးချက်လို့မရဘူးပြ။အဲ့တော့ကျွန်တော်တို့ဘလို့ဖြစ်ခဲ့လဲ၊ဘာဖြစ်ခဲ့လဲဆိုတာကျွန်တော်တို့ကတိတိကျကျဟိုဟိုပါပေါ့နော်။ဟိုရှင်းလာဖို့လိုတယ်။ဒါကြောင့်လည်းကျွန်တော်ကကော်မတီဖွဲ့ပြီးတော့ကျွန်တော်သွားပြီးလေ့လာမှာပေါ့
။သတင်းမီဒီယာသမားတွေဘက်ကရောသတင်းယူတဲ့နေရာမှာပေါ့နော်။ဟိုစောင့်ထိန်လိုက်နာတဲ့နဲ့ဘလို့အနေထားတွေရှိတဲ့နဲ့လို့မီဒီယာကောင်စီအနေနဲ့အကြံပြုချင်ပါသလဲ။
ကျွန်တော်တို့မှာထုတ်ပြန်ထားတဲ့ကြေညာတွေရှိတယ်။ရပိုင်ခွင့်တွေရှိတယ်။အဲဒါဒရင်းမီဒီယာဥပဒေတွေကအကုန်ပါပါပဲ။အဲတော့ကျွန်တော်တို့ကဒီထက်ကကြေညာတွေနဲ့ရပိုင်ခွင့်တွေနဲ့အညီလုပ်သလားမီဒီယာသမားတွေရောတစ်ဖက်ကရောတစ်ဖက်ကလူကြီးရောတစ်ဖက်ကအလှဘုဒ္ဓလူတော့ခင်းအကျော်လူကြီးရောဘာကြောင့်မို့ဒီလိုမျိုးအော်ဟစ်တယ်လဲဆိုတဲ့ဟာတွေကိုအခြေအနေကြီးအားလုံးကိုကျွန်တော်တို့ကအခုမှစပြီးတော့ကျွန်တော်တို့ကလေးလာဖို့ပဲရှိတဲ့အနေထားမျိုးပေါ့နော
်။စုံစမ်းရေးကော်မတီဟာဖြစ်စဉ်အသေးစိတ်ကို14ရက်အတွင်းကွင်းစင်းစစ်ဆေးမှာဖြစ်ပြီးနောက်ဆုံးအစီရင်ခံစာတစ်စောင်ကို2019ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတင်ပြသွားမယ်လို့ဆိုပါတယ်။အဲဒီကမှတစ်ဆင့်လိုအပ်သလိုဆက်လက်ဆောင်ရွက်သွားမယ်လို့သိရပါပါတယ်ခင်ဗျာ။
တော်လှန်ရေးရှင်တစ်ထောင်နိုင်ငံအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယုအသေးသေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်ပြီးနဲ့ဖိနှိပ်ခံကြရင်းနှီးရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အယုသားပြန်လည်တည်မြက်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစတာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်တင်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ dolis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီကနေ့ညအစီအစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှမိုးရေစေးဝါးတွေဖန်ဆီးမိတဲ့အကြောင်းကိုတင်ဆက်ပေးကြပါရစေ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကမိုးရေစေးကုန်ကူးလာသူတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီမှာတော့စိတ်ကြွဆင်းတဲ့ဒီမူရလူကုန်ကူးတဲ့လေးဦးကိုအသေးဖမ်းဆီးမိခဲ့ပါတယ်။တနေ့တည်းမှာပဲကာလာတံမိုးဘက်ငွေသန်းပေါင်း900ကျော်တံမိုးရှိတဲ့စိတ်ကြွစီပေါင်း2တန်းနဲ့6သိန်းနီးပါးကိုဖမ်းဆီးမိခဲ့တာပါ။ဒါကတော့2019နှစ်အစမှာပဲပထမဦးဆုံးအကြိမ်ဖြစ်တဲ့တိုက်ပွဲလဲဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်။
2019ခုနှစ်နှစ်စန်းပိုင်းမှာပဲထိုင်းနိုင်ငံအတွင်းပိုင်းကိုစိတ်ကြွဆေးပြားတွေအမြောက်အများတဲဆောင်လာနေကြတယ်ဆိုတဲ့သတင်းကိုထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်နယ်ကြားဆောင်တပ်ဖွဲ့ဝင်တွေကကြိုတင်သတင်းရခဲ့တာပါဇန်နဝါရီလ3ရက်နေ့ည7နာရီခွဲအချိန်မှာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်ဒေသမဲဆလောင်မြို့နယ်ဘက်အားလဲကြေးရွာအနီးတစ်တောအတွင်းမှာစိတ်ကြွဆေးပြားတွေတဲဆောင်လာတဲ့လက်နက်ကင်10ဦးနဲ့ထိုင်းနယ်ကြားဆောင်တရင်3139တပ်စု31တပ်ဖွဲ့တို့ဟာအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းနယ်ကြားဆောင်တပ်တွေကစစ်ဆေးဖို့အတွက်ရက်တန့်ခိုင်းတာကိုမူရင်ခိုင်းဝင်တွေကစတင်ပစ်ခတ်ခဲ့လို့နှစ်ဖက်အကြား15မိနစ်ခန့်တိုက်ပွဲတွေဖြစ်ပွားခဲ့ကြတဲ့အကြောင်းကိုတော့ချင်းရိုင်ခရိုင်စစ်ဒေသရဲ့အစ်စ်မြင့်အရာရှိစစ်ဒေသမှူးအဖြစ်ရကွန်ဆွန်ဖုံးကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်။ဗီဆန်းခန်ကုန်းကတ်တော်မဲပါလူဝါခန်ထန်ဖေမဲပါလူဝါကတော့
မူရင်ခိုင်ဝင်နေဟာလာလန်းတိုင်းပြန်လဲဆုတ်ခွာသွားခဲ့တဲ့အကြောင်းတိုက်ပွဲတွေဖြစ်သွားပြီးတဲ့နောက်မှာတော့နောက်တစ်နေ့ဖြစ်တဲ့ဇန်နဝါရီလ4ရက်နေ့မနက်ပိုင်းမှာတော့နေမြေရှင်းလင်းခဲ့ရမှာကျောပေါ်အိတ်၄လုံးနဲ့ထည့်ထားတဲ့စိတ်ကြွစည်းပြား48,000နဲ့တူတနတ်တံရရီနဲ့တည်ဆုံနေတဲ့အမျိုးသားအလောင်းလေးလောင်းကိုတွေ့ရှိခဲ့တယ်လို့ဆိုပါရယ်။တစ်ဆက်တည်းမှာပဲထိုင်းမြန်မာနယ်စပ်မဲဆိုင်ကနေမောင်းနှင်လာတဲ့ကားတစ်စီးကိုရဲတပ်ဖွဲ့ကစစ်ဆေးဖို့အတွက်ရက်တန့်ခိုင်းခဲ့ရမှာကားပေါ်မှာစိတ်ကြွစီးပြား2,800ကိုထပ်မံဖမ်းဆီးနိုင်ခဲ့ပါရယ်။ဒါဟာချင်းတိုင်းခရိုင်အတွင်းမှာ2019ခုနှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်မူရစေးဝါးတွေဖမ်းဆီးမိခဲ့တာဖြစ်ပြီးပြီးခဲ့တဲ့2018ခုနှစ်ထဲမှာတော့စိတ်ကြွစီးပြားပေါင်းတန်းပေါင်း355တန်းကျော်ဖမ်းမိခဲ့တာပါ။နိုဝင်ဘာလနဲ့ဒီဇင်ဘာလနှစ်ကုန်ပိုင်းမှာတော့ထိုင်းစစ်တပ်နဲ့မူရင်မောင်ကိုသမားတွေဟာတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်ရှင်။
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်။အမေရိကန်ဆိုင်ရာသတင်းလွှာမှာတော့လွန်ခဲ့တဲ့အနှစ်ပေါင်း40ကဆိုရင်တော့အမေရိကန်ပြည်ထောင်စုတဝန်းလုံးမှာရှိတဲ့နာယေးဝန်ဆောင်မှုလုပ်ငန်းတွေကိုဦးစီးသူတွေထဲမှာအမျိုးသမီးတွေပါဝင်မှုက900ခန့်နှုန်းထက်တောင်မှနည်းခဲ့ပါသေးတယ်လို့နယူးယောက်နာယေးဝန်ဆောင်မှုအသင်းကမှတ်တမ်းတင်ထားပါတယ်။အခုခေတ်မှာကတော့နာယေးဝန်ဆောင်မှုလုပ်ငန်းတွေမှာအမျိုးသမီးက43ရာခိုင်နှုန်းအထိတိုးပြီးတော့ဦးစီးနေကြတဲ့အကြောင်း VOA သတင်းတောက် Kelvin Inuk သတင်းပေးပို့ထားတာဒေါခင်စိုးဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။နယူးယောက်နာယေးဝန်ဆောင်မှုသိပ္ပံမှာပညာသင်နေကြသူအများစုဟာအမျိုးသမီးတွေဖြစ်တာကြောင့်မလို့ဒီဝန်ဆောင်မှုလုပ်ငန်းပုံရိပ်ရဲ့အပြောင်းလဲကိုထင်ရှားစေပါတယ်။ဒီအကယ်ဒမီသိပ္ပံကကျောင်းသူ Lindsay McFay ကတော့လူတွေအလောင်းတွေကင်တွေရတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ Everybody asks me they're like oh you like dead bodies is nobody likes
လူတွေကကျမကိုမေးကြပါတယ်။လူတွေအလောင်းတွေကင်ရတာကြိုက်လို့လားတဲ့။ဘယ်သူကမှလူတွေအလောင်းတွေကိုမကင်ချင်ကြဘူးပေါ့။ဒါပေမဲ့သိတဲ့အတိုင်းပဲလေ။ကျမကတခြားလူတွေကိုကူညီချင်လို့ဒီမှာသင်ယူနေတာဖြစ်ပါတယ်။
မျိုးသမီးတွေတိုးပြီးစိတ်ဝင်တစားဒီပညာသင်ယူကြတာဟာနိုင်ရေးဝန်ဆောင်မှုလုပ်ငန်းအတွက်ပိုပြီးအကျိုးရှိစေတယ်လို့နယူးယောက်ပြည်နယ်တက္ကသိုလ်ကနီးဗျာအနီတာဘဲနက်ကပြောပါတယ်
။ဒ
You cannot never understand how a person truly feels, but you can always let them know that you're there.
သူတယောက်ယင်ထဲမှာတကယ်ဘယ်လိုခံစားနေရလဲဆိုတာကိုဘယ်သူမှနားမလည်နိုင်ပါဘူး။ဒါပေမဲ့သူတို့အတွက်အနားမှာရှိနေပေးတယ်ဆိုတာကိုအမြဲတစေတည်အောင်လုပ်ပေးနိုင်ပါတယ်။တကယ်လို့သူတို့ခံစားနေရတာတွေကိုယဉ်ပွင့်ချင်နေဆိုရင်ဖေးမှပေးရင်အတူတူဖြတ်တန်းကြဖို့ဖြစ်ပါတယ်။အမျိုးသားတွေအထက်ကတော့အလုပ်ပြီးရင်တာဝန်ကျေတယ်လို့ယူဆကြမှာပါ။ဒါကျမတက်တက်မတရားပြောတာလို့ထင်နိုင်ပါတယ်။ကျမတွေးရတဲ့အတိုင်းပြောတာပါ။
နိုင်ရေးဝန်ဆောင်မှုသိပ္ပံရေးနယူးယောက်ပြည်ဝန်ကအကြောင်းသားတွေဟာနိုင်ရေးဝန်ဆောင်မှုလုပ်ငန်းကိုထဲထဲဝင်ဝင်လေ့လာသင်ယူကြရပါတယ်။ယောဂါကြောင့်ဒါမှမဟုတ်မတော်တဆထိခိုက်ဒဏ်ရာရလို့တည်ဆုံးသူတွေရဲ့မျက်နှာပျက်စီးခဲ့ရင်မျက်နှာဖုံးတက်ပေးရတဲ့အတတ်ပညာလည်းပါဝင်ပါတယ်။ဒီနိုင်ရေးဝန်ဆောင်မှုဘာသာရပ်နဲ့ဘွဲ့ရသူ65ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။အခုအချိန်ထိတော့နိုင်ရေးဝန်ဆောင်မှုလုပ်ငန်းတွေရဲ့84ရာခိုင်နှုန်းကိုအမျိုးသားတွေကပဲဦးစီးနေစေဖြစ်ပါတယ်။နိုင်ရေးဝန်ဆောင်မှုလုပ်ငန်းဦးစီးသူ Darian Frederick ကတော့တချို့အတုပရှင်တွေကမျိုးသမီးတွေဦးစီးတဲ့နေရာမှာအလုပ်အပ်ဖို့တွန့်ဆုတ်နေသေးပါပဲလို့ပြောပါတယ
်။ I did have a family come in and say they didn't want any female funeral directors at running.
သူအတုပကိုအမျိုးသမီးဦးစီးတဲ့နိုင်ရေးဝန်ဆောင်မှုလုပ်ငန်းမှာမအပ်ချင်ဘူးဆိုတဲ့မိသားစုနဲ့ကျွန်မကြုံမှုပါတယ်။ဒီတော့သူတို့ဆန္ဒကိုလေးစားရတာပေါ့။အသက်ကြီးတဲ့ရှေးဦးဆဲလူကြီးတွေရဲ့သဘောကိုကျွန်မတို့နားလည်ပါတယ်။
ဒါပေမဲ့နယူးယောက်ပြည်နယ်တက်သူကပါမောက်ခဒေးဗစ်ဖန်နဖက်လို့လူတချို့ကတော့ခစ်ပြောင်းလာတာနဲ့အမျှနိုင်ရေးဝန်ဆောင်မှုလုပ်ငန်းရှင်တွေအပြောင်းအလဲကိုလည်းလက်ခံကြရမှာဖြစ်တယ်လို့သုံးသပ်ပါတယ
် If they are to survive
if this profession's going to survive we as a profession
ဒီနိုင်ရေးဝန်ဆောင်မှုလုပ်ငန်းဆက်လက်ရှင်သန်ဖို့အတွက်ဆိုရင်ဒီလုပ်ငန်းကနေအမျိုးသမီးတွေကိုလေ့ကျင့်မွေးထုတ်ပေးဖို့လိုအပ်ပါတယ်ဒီလုပ်ငန်းကနေအမျိုးသမီးတွေကိုလက်မခံဘူးဆိုရင်နောက်မျိုးဆက်တွေကိုလက်ဆင့်ကမ်းပေးဖို့ဒီလုပ်ငန်းတွေလည်းရှိတော့မှာမဟုတ်ပါဘူးအမျိုးသမီးတွေဦးစီးတာလက်မခံဘူးဆိုတဲ့အဖြေကဒီနိုင်ရေးဝန်ဆောင်မှုလုပ်ငန်းတွေလုံးဝပပျောက်သွားနိုင်တဲ့အခြေအနေအထိဖြစ်သွားနိုင်ပါတယ
်ဒါကတော့ကဘာတဝန်းလုပ်ငန်းတွေပဲအသီးသီးရဲ့မျက်နှာစာနဲ့အနှစ်သာရကိုအမျိုးသမီးတွေကဘလို့အပြောင်းလဲတွေဆောင်ကျင်းပေးနေတယ်လေဆိုတဲ့နောက်ထပ်ဥပမာတစ်ခုပဲဖြစ်ကြောင်းပါရှင်
Talking ဆိုရင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ရဲ့ညနေဘက်အစီအစဉ်တွေကိုည9နာရီခန့်ဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ညပိုင်းအစီအစဉ်ကိုတော့ည9နာရီကနေ10နာရီခန့်စောင့်မျှော်ဖန်ယူနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုမအေးတနာကျော်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်အောင်စုမှအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရက်ဆိုင်ထားမှုကမနေ့ကပဲနှစ်ပတ်ပြည့်သွားပြီဖြစ်ပြီးတော့ရက်ဆိုင်မှုတွေမကြခင်ပြီးဆုံးသွားမဲ့ပုံမတွေ့ရပါဘူး Donald Trump ကအောက်လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတ Donald Trump ဆွေးနွေးကမှာတော့တောက်ကြနေတွေ့ဆုံဆွေးနွေးခဲ့တာတွေတော်တော်အောင်မြင်တယ်လို့သမ္မတကပြောသွားပေမဲ့လေဒီမိုကရက်ခေါင်းဆောင်တွေရဲ့ပြောရပုံကနောက်တစ်မျိုးဖြစ်ပါတယ် American ပြည်အောင်စုကဆိုမာလီနိုင်ငံကလုပ်နေတဲ့သူတို့ရဲ့စစ်စင်ရေးတွေကိုရှော့ချဖို့စီစဉ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ American ကာကွယ်ရေးဝန်ကြီးကငင်းဆိုသွားပါတယ်ဆိုမာလီမှာရှိတဲ့ American စစ်စင်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့လက်တလောမှာမူဝါဒအပြောင်းလဲမရှိဘူးလို့ American Pentagon စစ်ဌာနချုပ်ပြောခွင့်ရရေးတဲ့မှုက VOA ကိုပြောသွားခဲ့ပါတယ်အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ Rohingya Muslim တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖွဲ့ UNHCR ကပြောကြားသွားပါတယ်ဒုက္ခသည်ဖြစ်နေခလုံးကျင်တဲ့သူတွေကိုဘာကြောင့်ခုလိုမျိုးပြန်ပို့ရတယ်လဲဆိုတာအိန္ဒိယတာဝန်ရှိသူတွေကိုမေးမြန်းထားတယ်လို့လည်း UNHCR ကပြောကြားသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာမူရီစေဝါရောင်းဝယ်သူတွေလို့ဆိုရဲရိုဟင်ဂျာ2ဦးတနက်တန်ရနဲ့တေဆုံးနေတာကိုတွေ့ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီကနေ့ပဲပြောကြားသွားခဲ့ပါတယ်။အဲ့ဒီလူတွေရဲ့ရုပ်အလောင်းကိုပင်လယ်ကမ်းစံနားမှာရှိတဲ့အဝေးပြေးလမ်းမဘေးမှာစိတ်ကြွာစီ1000ကျော်နဲ့အတူတွေ့ရှိခဲ့တာဖြစ်တယ်လို့ Technet မြို့ရဲ့ရဲအရာရှိကပြောသွားတာပါ။အဲ့ဒီဒုက္ခတဲ့နှစ်ယောက်လုံးကနာမည်တွင်မှာနာမည်ဒေသတွင်မှာနာမည်ဆိုးနဲ့ကြော်ကြားတဲ့မူရီစေဝါရောင်းဝယ်သူတွေဖြစ်ကြတယ်လို့ဆိုပါတယ်ရှင်။
သတင်းစင်းချုပ်ကိုမရေးတန်တာကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Thank you.